Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ Washington Bureau of View American အတန်းကနေ2016ခုနှစ် August 6ရက်စနေနေ့ညနေခင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းတို့မီတာ16 19နဲ့25တို့ကနေစတင်အတန်းလွှင့်နေပါခင်ဗျာဒီညနေခင်းအတွက်အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာညနေခင်းပါသောတာရှင်များရှင်ဒီကနေ့ညနေခင်းသတင်းတွေကိုမခွာညိုနဲ့ကျွန်မအနားလောက်တို့ကပြောပြပေးမှာပါRio de Janeiro မြို့ကအိုလံပစ်ပွဲကိုတည်တခြင်းတွေတည်ဆိုးရင်းထောင်တောင်းချီတဲ့လူအုပ်ကြီးနဲ့မင်းညကတရားဝင်ဖွင့်လှစ်လိုက်ပါတယ်။ရှီမင်နိုင်ငံမှာအကြမ်းဖက်မှုတံမြန်ချေမုံရေးလေကြောင်းတိုက်ခတ်မှုတစ်ခုအတွင်း Al Qaeda 3ယောက်တည်ဆုံခဲ့ကြောင်း American စစ်တပ်ကပြောပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာရေကြီးရေရှမ်းဖြစ်တာကြောင့်လူ၄ဦးထက်မနည်းတည်ဆုံပြီးတော့နှစ်သိန်း3000ထက်မနည်းရေပြည်တံတင်နေတယ်လို့မြန်မာအစိုးရကထုတ်ပြန်ပါတယ်။ဒီလိုသတင်းတွေကိုကြားမှာပါကိုရနိုင်
။ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်အထဲမှာတော့နာဂရီတာမှာအခုရက်ပိုင်းနေ့အတွင်းကူးဆက်ယောဂါတစ်မျိုးကြောင့်လူ40လောက်တည်ဆုံးခဲ့တာနဲ့ပတ်သက်ပြီ
းမလေးကနဲ့ဒီနေ့မှာတည်ဆုံးသူမရှိဘူးလို့သိရတယ်။ယောဂါကိုလည်းနည်းနည်းထိတ်ချုပ်သွားနိုင်ပြီလို့တော့ကြားရတယ်။အဲ့ဒီခန်းဒီမှာဆိုရင်သူဟိုတိုင်မူကနေပြောတိုင်မူကနေပြောတို့ရဟရင်တစည်းပေးထားတယ်။လိုအပ်တာတွေကိုလ
ုပ်။သကိုင်းတိုင်းဒေသကြီးအစိုးရဖွဲ့ရဲ့ဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ပြောတာဖြစ်ပါတယ်။အပြေဆုံးကိုမကြခင်မှာနားဆင်ရမှာပါ။ဒါအပြင်ရေပိတံခံနေရတဲ့ ARD တိုင်းအတွင်းမှာအရေးပေါ်စားနပ်ရိက္ခာနဲ့ခိုးလုံနေထိုင်ဖို့အတွက်နေရာတွေလိုအပ်နေတဲ့အကြောင်းအပါအဝင်မွေးကင်းစကလေးတွေကိုမိခင်တို့တိုက်ကြည့်ဖို့ကုလသမဂ္ဂကလေးငယ်ရမုံငွေအဖွဲ့နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ချုပ်တို့ကဘာကြောင့်တောင်းဆိုလိုက်လဲဆိုတာတွေကိုလည်းနားဆင်သွားဖို့ရှိပါတယ်။ဒီကြောင်းနဲ့မတိုင်ခင်မှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွန်ညိုတို့အကြေညာပေးမှာဖြစ်ပါတယ်ဗျာ။
Rio de Janeiro မြို့က Olympic ဖွင့်ပွဲမှာ Brazil ကိုချင်းမြနိုးကြောင့်ရစ်ဖွဲ့ထားတဲ့တည်တချင်းတွေကိုတီးဆိုရင်ထောင်းတောင်းချီတဲ့လူအုပ်ကြီးနဲ့ Olympic အားကစားပွဲကိုတောက်ကြနေညကတရားဝင်ဖွင့်လှစ်လိုက်ပါတယ်။ဖွင့်ပွဲရဲ့အဆင့်မြင့်ထုတ်လုပ်ရေးမှူးဖြစ်တဲ့ Market Balicha 2006 Turin နဲ့2014 Sochi ဆောင်းရာသီ Olympic ဖွင့်ပွဲတွေမှာအပါအဝင်တိုက်ကြီး၅တက်ကအခမ်းအနားပေါင်း18ခုမှာလှုပ်တဲ့အတွေ့အကြုံရှိခဲ့သူဖြစ်ပါတယ်။ရီယိုဖွင့်ပွဲမှာတော့ဘရာဇီးနိုင်ငံရဲ့လူမှုစီးပွားရေးစိန်ခေါ်ချက်တွေကိုထင်ဟမှုမရှိစေတဲ့စိတ်လှုပ်ရှားစေတဲ့ဖျော်ဖြေမှုတွေဖြစ်စေခြင်းတို့သဘာဝပတ်ဝန်းကျင်နဲ့ကဘာကြီးရဲ့အနာဂတ်အတွက်လည်းသတင်းစကားပါခြင်းတယ်လို့သူကပြောပါရယ်ဖွင့်ပွဲကိုရုပ်မြင်သံကြားကနေလူသန်းပေါင်းများစွာစောင့်ပြီးတော့ကြည့်ရှုခဲ့တာပါနိုင်ငံပေါင်း200ကျော်ကအာကစားသမားတွေထဲမှာပထမဆုံးအနေနဲ့ပါဝင်လာတဲ့ဒုက္ခသည်အာကစားအသင်းမှာတော့တောင်ဆူဒန်အီသီယိုးပီးယားဆီးရီးယားနဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကအာကစားသမား10ဦးပါဝင်ပြီးသူတို့အားလုံးကိုတော့အင်ရှင်တိုင်းပြည်တွေဖြစ်ကြတဲ့ကင်ညာ၊လူဇင်ဘတ်၊ဘရာဇီး၊ဘယ်လ်ဂျီယမ်နဲ့ဂျာမနီနိုင်ငံတွေကအိုလံပစ်ကော်မတီတွေကရွေးချယ်ခဲ့တာပါအမျိုးသား6ဦးအမျိုးသမီး4ဦးပါဝင်တဲ့ဒုက္ခသည်အားကစားအသင်းဟာအပြေးဂျူရိုနဲ့ရေကူးပြိုင်ပွဲတွေမှာဝင်ရောက်ရှင်းပြိုင်ကြမှာပါဖွင့်ပွဲအခမ်းအနားကိုတော့မီရှူမီဘန်တွေပြစ်ဖောက်ပြီးဘရာဇီးနိုင်ငံသားတွေသဘောကျတဲ့တောက်တောက်ပပအယောင်ဆုံးအဖို့အစားတွေဝတ်ဆင်ထားကြတဲ့ဒါဇင်နဲ့ချီတဲ့အကပညာရှင်တွေကလည်းဖျော်ဖြေခဲ့ကြပါတယ်ဖွင့်ပွဲအခမ်းအနားမှာတော့ဘရာဇီးနိုင်ငံကဂရမီဆုရှင်ဂျီလ်ဘာတိုဂီလ်ရေးဆက်တဲ့အခွီလီအဘာကိုတချင်းနဲ့ဖွင့်လှစ်ခဲ့တာဖြစ်ပါတယ်ပွဲဆက်ဆချင်းပထမနေ့မှာပဲအိုလံပစ်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကမြားပြစ်အားကစားသမားမှတ်ဆန်းယူထွေဟာအမျိုးသမီးတဦးချင်းမြားပြစ်လက်ရည်စစ်ပြိုင်ပွဲ ranking round မှာအဆင့်57ရရှိခဲ့ပါတယ်
အကြမ်းဖက်မှုနဲ့ဆက်နွယ်မှုရှိတယ်လို့တန်တရားရှိတဲ့အီရန်နိုင်ငံသားတယောက်ကိုဘရာဇီးနိုင်ငံတောင်ပိုင်းဒေသရီယိုဂရန်ဒိုဆူက6မြို့မှာဖမ်းဆီးလိုက်ပါတယ်။ပြည်တော်စုရဲတပ်ဖွဲ့နဲ့ဘရာဇီးထောက်လှမ်းရေးဌာနတို့ပူးပေါင်းပြီးတော့ဒီပိုရီယာဖိကန်နီကိုဇူလိုင်လ15ရက်နေ့ကလေးကစောင့်ကြည့်နေကြတာဖြစ်ပါတယ်။ဖိကန်နီကိုဖမ်းဝရမ်းနဲ့ပြည်နှင်တန်အမိန့်ထုတ်ထားခဲ့ကြောင်းတဲ့သူ့ကိုတောက်ကြနေတော့ကဥရုဂွေးနိုင်ငံတဲကိုဘတ်ကားနဲ့ဝင်ဖို့ကြိုးစားချိန်မှာဖမ်းဆီးခဲ့တာလို့ဒေသတွင်းသတင်းတွေမှာဖော်ပြပါတယ်။ဖိကန်နီကဘရာဇီးနိုင်ငံထဲမှာတရားမဝင်နေထိုင်နေတဲ့အတွက်ပြည်နှင်တန်အမိန့်ထုတ်ခဲ့တာဖြစ်ကြောင်းအများပြည်သူရေးရာပြည်ထောင်စုဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဒါဟာဗီဇာဒါမှမဟုတ်တရားဝင်နေထိုင်ခွင့်မရှိဘဲနိုင်ငံတွင်းနေထိုင်သူတွေပေါ်မှာချမှတ်ထားတဲ့ဥပဒေနဲ့အညီဆောင်ရွက်တာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။ပစ်ကနီကိုဂျွန်လာရဲတော်ကဆေပေါ်လိုမြို့ကဂါလူဟော့စ်လေစိတ်မှာထွက်ခွာရနေရာမှာဓာတ်ပုံတွေရယူနေတော့ရဲတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ပါတယ်သူကမလာထဲမှာအီရန်ပတ်စပို့နဲ့ဘရာဇီးနိုင်ငံကိုဝင်လာကြောင်းနဲ့ဂါလူဟော့စ် မှာနှစ်ခေါက်ပြန်လာပြီးတော့ဓာတ်ပုံတွေထပ်ပြီးရိုက်ယူခဲ့တယ်လို့ရဲတပ်ဖွဲ့ဝင်တွေကပြောတဲ့အကြောင်းဖိုဟာဒီဆာရိုသတင်းမှာဖော်ပြထားပါတယ်။အဲဒီတော့ကတော့သူ့ကိုစစ်ဆေးမေးမြန်းပြီးပြန်လွှတ်ပေးလိုက်တယ်လို့လည်းဖော်ပြထားပါတယ်။အဲဒီနောက်ဘရာဇီးအနာပိုင်းတွေကဖေဂနီရဲ့ဓာတ်ပုံကိုလေစိတ်တွေနဲ့အိုလံပစ်အားကစားပွဲတွေကိုကြီးကြပ်နေတဲ့ထောက်လှမ်းရေးဌာနတွေစီကိုပေးပို့ထားခဲ့ပါတယ်
။ဆီးရီးယားကရွှေပြောင်းဒုက္ခသည်အယောက်တစ်တောင်းကိုစက်တင်ဘာလမှာကုန်ဆုံးမဲ့ဘန်နာယဲနဲ့မကုန်ခင်အမေရိကန်နိုင်ငံမှာနေရာချထားပေးမဲ့သမရဘရက်အိုဘားမားရဲ့ရည်မှန်းချက်ကိုဆက်လက်အကောင့်ထည့်ဖော်နေတယ်လို့အစိုးရတာဝန်ရှိသူတွေကတောက်ကြားနေမှာပြောပါတယ်။ဒုက္ခသည်တစ်တောင်းကျော်ဒုက္ခတဲ့တတောင်းထက်ကြော်ချင်းလဲကြော်သွားမဲ့အပြင်ဆီးရီးယားနိုင်ငံသားအတော်များများကိုနှောက်နှစ်ထဲဆက်ပြီးလက်ခံသွားမယ်။ဒါပေမဲ့ဘလောက်လက်ခံသွားမလဲဆိုတာကိုတော့ပြောဖို့စောသေးတယ်လို့လူဦးရေဒုက္ခတဲ့နဲ့ရွှေပြောင်းနေထိုင်သူများဆိုင်ရာဌာနလက်ထောက်နိုင်ငံခြားရေးဝန်ကြီးအန်ရစ်ချတ်ကပြောပါရယ်။အမေရိကန်ရောက်ဆီးရီးယားဒုက္ခတဲ့ဆယ်ရာခိုင်နှုန်းကျော်ဟာအာရေဗျဘာသာစကားအသုံးများတဲ့လူဦးရေရှိရာမီချီဂန်ပြည်နယ်ကိုရောက်သွားကြပါပြီ။အထူးသဖြင့်ပြည်နယ်ရဲ့နံပါတ်၈မြောက်အကြီးဆုံးမြို့ဖြစ်တဲ့ဒီယာဘွန်ကိုရောက်သွားကြတာပါ။အမေရိကန်နိုင်ငံကဒီနှစ်အတွင်းလက်ခံလိုက်တဲ့ဆီးရီးယားဒုက္ခသည်80ရာခိုင်နှုန်းနီးပါးဟာအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပါတယ်။စီးစစ်ပြီးဆီးရီးယားဒုက္ခသည်အဖြစ်ရှောက်ထားသူတွေထဲမှာ9ရာခိုင်နှုန်းကိုပယ်ချခဲ့တယ်လို့ရှောက်လွာ73ဆောင်ကိုတော့ခဏဆိုင်းငံ့ထားတယ်လို့အစိုးရတာဝန်ရှိသူတွေကပြောပါတယ်။ဒီထဲမှာအကြမ်းဖက်သမားတွေတယောက်မှမပါအောင်အစ်မြင့်လေ့ကျင့်သင်တန်းပေးထားတဲ့ဒုက္ခသည်ဆိုင်းရအရာရှိတွေကရှောက်လွာတွေကိုစီစစ်နေတယ်လို့အမေရိကန်နိုင်ငံသားရဲ့ရာနဲ့လူဝင်မှုကြီးကြပ်ရေးဌာန USCIS ရဲ့ညွှန်ကြားရေးမှူးလီယိုရိုဒရီဂို့စ်ကပြောပါတယ်ရှင်။
ရီမင်နိုင်ငံမှာအကြမ်းဖက်မှုတံပြန်ချေမှုန်းရေးလေကြောင်းတိုက်ခိုက်မှုတစ်ခုတွင်အယ်ကိုင်ဒါ၃ယောက်သေဆုံးခဲ့ကြောင်းအမေရိကန်စစ်ဖက်ဆိုင်ရာကပြောပါတယ်။အမေရိကန်ကုတ်ကဲမှုစစ်ဌာနချုပ်ကဒီလေကြောင်းတိုက်ခိုက်မှုကိုရီမင်နိုင်ငံအလဲပိုင်းကရှာပွားခရိုင်ထဲမှာ PAQAP လို့ခေါ်တဲ့အာရေဗျန်ကျွန်းဆက်ကအယ်ကိုင်ဒါတွေကိုတိုက်ခိုက်ခဲ့တာဖြစ်ကြောင်းတောက်ကြနေကကြေညာချက်ထုတ်ပြန်ခဲ့တာပါ။အရင်တော့ကလည်းအမေရိကန်စစ်တပ်ကရီမင်နိုင်ငံထဲမှာအစ္စလာမစ်စစ်သွေးကြွတွေကိုအဝေးထိန်းဒုံးရင်နဲ့အကြိမ်ပေါင်းများစွာတိုက်ခိုက်ခဲ့ပါတယ်။AQAP အဖွဲ့ဟာဒေတာရင်းကိုသာမကအမေရိကန်ပြည်ထောင်စုနဲ့တခြားဒေတာတွေအတွက်ပါတိတာထင်ရှားတဲ့ချိန်ချမှုအဖြစ်ရှိနေစေဖြစ်ပါတယ်။အယ်ကိုင်ဒါရှိနေခြင်းကယီမင်နိုင်ငံထဲမှာမတိမငြိမ်ဖြစ်စေပါတယ်။အယ်ကိုင်ဒါရဲ့လက်ရှိရည်မှန်းချက်ကယီမင်နိုင်ငံကိုမငြိမ်မသက်ဖြစ်အောင်လုပ်နေဖို့ပါပဲ။ဒီလိုလုပ်ချင်းအဖြစ်အနာဂတ်ကာလမှာအမေရိကန်ရဲ့မဟာမိတ်တွေကိုသာမကအမေရိကန်ပြည်ထောင်စုနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုပါတိုက်ခိုက်ဖို့စီစဉ်ပြီးရည်ရွယ်ချက်ရှိရှိလုပ်နေတာဖြစ်တဲ့အကြောင်းအမေရိကန်ဗဟိုကုတ်ကဲမှုစစ်ဌာနချုပ်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းကနေစနေနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံအလဲပိုင်းမှာရေကြီးရေရှမ်းဖြစ်တာကြောင့်လူ၄ဦးထက်မနည်းသေဆုံးပြီးတော့3,000ထက်မနည်းရေဘေးသံတင်နေတယ်လို့မြန်မာနိုင်ငံလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကနောက်ဆုံးထုတ်ပြန်ချက်ကိုကိုးကားပြီးတော့ AP သတင်းဌာနကဖော်ပြပါရယ်။ပြီးခဲ့တဲ့ရက်ပိုင်းတွေမှာမြန်မာနိုင်ငံအလဲပိုင်းနဲ့အမြောက်ပိုင်းဒေသတွေမှာအဆက်မပြတ်မိုးရွာသွန်းခဲ့တာကြောင့် ARD နဲ့ချင်းတွင်မြေရေတက်လာတာကြောင့်မြစ်တလျှောက်ရွာတွေလျှာကိုင်းကျွန်းတွေကိုရေလွှမ်းမိုးသွားခဲ့တာပါ။တိုင်းနယ်ပြည်နယ်ခုနှစ်ခုကဒေသ40ကျော်မှာရေကြီးရေရှမ်းဖြစ်နေတယ်လို့ဆိုပါရဲတဘာဝဘေးအန္တရာယ်ကူညီပေးရေးရမုံငွေမြန်မာကျပ်တန်ပေါင်း2000ချထားပေးမယ်လို့အစိုးရကကတိပြုပြောဆိုပါရဲမြန်မာအစိုးရနဲ့စစ်တပ်ဟာတဘာဝဘေးအန္တရာယ်ခံစားနေရတဲ့ဒေသကပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးဖို့ပြန်လည်နေရာချထားပေးဖို့အစားအသောက်ရေနဲ့တောက်ရေနဲ့ဆေးဝါးတွေဖြန့်ဝေပေးဖို့လှုံ့ဆော်နေကြပါရဲ
တရုတ်ကမ်းခြေဆောင်ရေရင်60ကပိုင်နဲ့အငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်ကကျွန်းတွေမှာရာပေါင်းများစွာသောတရုတ်ငါးဖမ်းတင်မောတွေနဲ့အတူကပ်လာတာကိုကန့်ကွက်ဖို့ဂျပန်အာဏာပိုင်တွေကတရုတ်တမ်းမတ်ကိုစင်ခေါ်ခဲ့ပါတယ်။ဂျပန်ထိန်းချုပ်ထားတဲ့ဆန်ခါကုကျွန်းတွေတဝိုက်မှာတရုတ်ငါးဖမ်းတင်ပေါ်230နဲ့အတူတရုတ်ကမ်းခြေဆောင်တပ်ရေရင်တွေကိုဂျပန်ကမ်းခြေဆောင်တပ်ကတွေ့ခဲ့တဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဂျပန်ကဆန်ခါကုလို့ခေါ်တဲ့အဲ့ဒီကျွန်းကိုတရုတ်ကလည်းဒါယိုယူလို့ခေါ်ပြီးတော့တရုတ်ပိုင်ကျွန်းအဖြစ်ပြောထားတာပါ။တရုတ်သင်္ဘောတွေအားလုံးအဲ့ဒီပိုင်နဲ့ကနေစုခွာသွားဖို့ဂျပန်ဘက်ကတောင်းဆိုပါတယ်။တရုတ်ကမ်းခြေဆောင်သင်္ဘော၃စင်းမှာလက်နက်တွေတပ်ဆင်ထားတဲ့အကြောင်းဂျပန်နိုင်ငံသားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်သင်္ဘောတွေကတော့လောလောဆယ်မှာဂျပန်ပိုင်နဲ့ထဲကိုရောက်မလာသေးဘူးလို့လည်းကြေညာချက်မှာဖော်ပြထားပါတယ်။ တရုတ်နိုင်ငံဘက်ကအရှိန်အတောင်တရုတ်ပင်လယ်ပြင်တွေအတွင်းဝင်ထွက်သွားလာမှုတွေတိုးလာနေတာကြောင့်ဒေသတွေမှာတင်းမာမှုနဲ့စိုးရိမ်မှုတွေလည်းမြင့်တက်နေခဲ့ပါတယ်။ဂျပန်နိုင်ငံ၊အမေရိကန်၊ဖိလစ်ပိုင်နဲ့တခြားနိုင်ငံတွေနဲ့ပူးပေါင်းပြီးတော့တရုတ်ပင်လယ်ပြင်မှာတရုတ်နဲ့ဖိလစ်ပိုင်တို့ရဲ့ရေပိုင်နဲ့ပြဿနာကိုနိုင်ငံတကာဥပဒေနဲ့အညီကုလသမဂ္ဂတရားရုံးကဆုံးဖြတ်တာကိုလိုက်နာဖို့တိုက်တွန်းခဲ့ပါတယ်။နိုင်ငံတကာတရားရုံးကဇူလိုင်လ22ရက်နေ့မှာချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ကိုအတိမတ်မပြုဘူးလို့တရုတ်ကပြောထားပါတယ်။
ပြင်သစ်နိုင်ငံမြောက်ပိုင်းကမွေးနေ့ပွဲကျင်းပနေတဲ့ဘားတစ်ခုမှာမီးလောင်ခဲ့တာကြောင့်လူ73ယောက်သေဆုံးပြီး6ယောက်ဒဏ်ရာရသွားတယ်လို့တာဝန်ရှိသူတွေကပြောပါရယ်။ဒဏ်ရာရထားသူတူကတော့အစိုးရရတဲ့အခြေအနေမှာရှိနေပါရယ်။မီးလောင်တန်းတင်ခဲ့သူတွေဟာအသက်18ကနေ25နှစ်ကြားအရွယ်တွေဖြစ်တယ်လို့ Reuters သတင်းဌာနကဆိုပါရယ်။ Normandy ဒေသ Rion မြို့ကကူဘာ Libre ဘားဆိုင်မှာစနေနေ့မနေ့အစောပိုင်းမွေးနေ့ပွဲကျင်းပနေတဲ့ကိတ်မုံမော်ထွန်းထားတဲ့ဖျောင်းနိုင်မီးတွေကနေမျက်နှာချက်ကိုကူပြီးတဆိုင်လုံးကိုမီးလောင်သွားခဲ့တာပါ။မိသားသမားတွေကလည်းအပြင်းထန်မီးငြိမ်းတက်ခဲ့ရပါတယ်။ IS တို့ရဲ့ IS တို့နဲ့ဆက်ဆက်နေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေပြင်သစ်နိုင်ငံမှာဆက်တိုက်ဆိုသလိုရင်ဆိုင်ခဲ့ရပြီးတဲ့နောက်လုံခြုံရေးအတွက်အထူးတတိထားနေကြတဲ့အချိန်လေးဖြစ်ပါတယ်
။ဒီနေ့စနေနေ့ကဂျပန်နိုင်ငံဟီရိုရှိမားမြို့ကိုအမေရိကန်ကနျူကလ িয়ার ဘုံးကျဲခဲ့တဲ့82နှစ်ပြည့်နေ့ဖြစ်ပါတယ်။ဒီတိုက်ခိုက်မှုကြောင့်လည်းဒုတိယကမ္ဘာစစ်ကိုအဆုံးသတ်သွားစေခဲ့ပါတယ်။ဘုံးကျခဲ့တဲ့နေရာနာကဟီရိုရှိမားငြိမ်းချမ်းရေးပန်းခြံမှာကျင်းပတဲ့အဲ့ဒီခန္ဓာကိုလူပေါင်း 5,000 ဝန်းကျင်တက်ရောက်ခဲ့ပါတယ်။မြို့တော်ဝင်ကာဇူမီမတ်ဆုကအမေရိကန်သမ္မတအိုဘားမားကဒီမေလာထဲမှာဒီနေရာကိုလာရောက်လည်ပတ်ခဲ့သလိုကမ္ဘာခေါင်းဆောင်ကြီးတွေလည်းလာရောက်ကြဖို့တိုက်တွန်းခဲ့ပါတယ်။အိုဘားမားလိုပဲကိုယ်တိုင်ကိုယ်ကျလာပြီးတော့ကြည့်ကြမယ်ဆိုရင်အမှုမြုံဘုံရဲ့တန်ရတန်ချက်တွေဟာဒီလိုပါလားဆိုတာကိုလူတိုင်းရဲ့ရင်ထဲသဲထဲမှာပုံပေါ်ဆွဲထင်သွားစေမယ်ဆိုတာသိကြပါတယ်လို့လည်းမတ်ဆုကပြောပါတယ်။ဟီရိုရှိမားမြို့ကိုဘုံကျဲတိုက်ခိုက်ခံရခြင်းနေရာမှာတင်ပွဲချင်းပြီးတေဆုံးသူရောဘုံကျဲခံရပြီးနောက်ပိုင်းအမှုမြုံရောင်ကြီးတင်လို့တေဆုံးသူရောစုစုပေါင်း 34,000 ဝန်းကျင်ရှိခဲ့ပါတယ်။နာဂတ်စကီကိုဘုံကျဲလို့6ရက်မြောက်နေ့မှာဂျပန်ကလက်နက်ချခဲ့လို့ဒုတိယကမ္ဘာစစ်အဆုံးသတ်ခဲ့တာကြောင့်အမေရိကန်တွေကတော့ဒီခုလိုအမှုမြုံဘုံနဲ့တိုက်ခိုက်တာဟာကမ္ဘာစစ်မြန်မြန်ဆုံးသတ်ရေးအတွက်လိုအပ်ချက်ဖြစ်တယ်လို့ညင်ချက်ထုတ်ပါတယ
်။နောက်ဆုံးရသတင်းတွေကိုနန်းလောင်နဲ့မတ်ခွန်ညိုတို့ချင်ကြပေးသွားတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စင်ကဏ္ဍတွေကို VOE ရဲ့ Internet စာမျက်နှာဖြစ်တဲ့ www.burmese.voenews.com နဲ့ VOE ရဲ့ Facebook စာမျက်နှာတွေကလည်းနားဆင်ဖတ်ရှုနိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။အရင်ဆုံးတော့နာဂဒေတာဘက်ကကူးဆက်ယောဂါနဲ့ဆိုင်တဲ့သတင်းနဲ့စကြပါတယ်။နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာမှာဖြစ်ပွားနေတဲ့ကူးဆက်ယောဂါဆန်တစ်မျိုးကြောင့်လူ40နီးပါးသေဆုံးခဲ့ရပေမဲ့ဒီနေ့စနေနေ့မှာအသေးပြောက်ထပ်မရှိတော့ပဲယောဂါထိန်းချုပ်နိုင်ဖို့နဲ့စေကူတာဆောင်ရှောက်မှုပေးနိုင်ဖို့ဘ ਹੁ ကူးဆက်ယောဂါထိန်းချုပ်ရေးကဆရာဝန်တွေနဲ့ဆေးဝန်ထမ်းတွေအရေးပေါ်တွားရောက်နေကြပြီလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ကပြောဆိုလိုက်ပါတယ်။ကလေးငယ်လေးတွေမှာအဖြစ်များနေတဲ့ဒီကူးဆက်ယောဂါဟာဘာယောဂါဆိုတာသိနိုင်ဖို့အရေးပေါ်စစ်ဆေးနေကြပြီးကူးဆက်ယောဂါမပြန့်ပွားရအောင်ယောဂါဖြစ်ပွားရာကြေးရွာတွေမှာကူးတန်းသွားလာခွင့်တွေကိုပိတ်ပြီးတော့ယောဂါထိန်းချုပ်နိုင်အောင်ကြိုးစားနေတယ်လို့လည်းသိရပါတယ်။အသေးစိတ်ကိုတော့မတ်ဆူမွန်ကဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဟုတ်ပါတယ်။စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကလဟဲမြို့နယ်နဲ့နန်းရုံမြို့နယ်တွေထဲမှာကူးဆက်ယောဂါဆန်တစ်ခုကြောင့်အနည်းဆုံးလူ39ဦးသေဆုံးခဲ့ရပေမယ့်အခုအဲ့ဒီဒေသတွေကကျေးရွာတွေမှာကူးဆက်ယောဂါပြန့်ပွားမှုထိန်းချုပ်နိုင်မှုကျန်းမာရေးဆောင်ရှောက်မှုတွေပေးနေပြီးဒီနေ့စနေနေ့မှာတော့နောက်ထပ်အသေးပြောက်စည်းရင်းသတင်းမကြားရဘူးလို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်က VOA မြန်မာပိုင်းကိုပြောပါတယ
်။39ယောက်ထိဆုံးသွားတယ်။မနေ့ကနဲ့ဒီနေ့မှာသေဆုံးသူမရှိဘူးလို့သိရတယ်။ယောဂါကိုလည်းနည်းနည်းထိ ंछ ုပ်သွားနိုင်ပြီတော့ကြားရတယ်။ဆရာတို့ဒီနေ့အစည်းအဝေးမှာလည်းပြောလိုက်တော့အဲ့ဒီခန်းဒီမှာဆိုရင်သူတို့တိုင်မူကနေပြီးတော့သူရဟရည်တစည်းပေးထားတယ်။လိုအပ်တာတွေကိုလုပ်ပေးဖို့။ဒါပေမဲ့လို့လည်းအဲ့ဒီယောဂါကိုလဟဲကနေပြီးတော့တန်ခေါ်လာမှတော့တန်ခေါ်တော့ကောင်းချေပါတော့ကသွားဖို့ဆိုတော့ကအင်တာနက်ခရင်နဲ့တဝက်လောက်ပဲစိုက်ကနေသွားရမှာဖြစ်ပြီးတော့ဟိုကကြချင်းရင်ရှောင်းရမယ်။ဟိုဘက်ကတယောဂါဆိုရင်တော်တိုးသွားမှာတဲ့။အဲ့ဒီယောဂါကလူတွေအားလုံးကိုရှားနာသူတွေအားလုံးဒီကိုထမ်းတယ်ဘုဆိုရမှာဖြစ်နိုင်တော့အဲကြောင့်အဲ့ဒီရွာမှာပဲစိတ်ကူတာပေးဖို့တော့ငကွားတော့ဒေတာဆိုင်ရာကျမကြီးဆံဝင်နေလုပ်ပြီးတယ်ဟိုတနေ့ကတော့တို့သခိုင်းတိုင်းကနေပြီးတော့အထုကူတွေသွားတယ်အခုတော့နေပြီးတော့လည်းလာပြီးအဲ့တမတော်ကလည်းကူညီနေတယ်အကုန်လုံးပြန့်ပြီးတော့ဆင်းနေကြတယ
်အခုဆိုရင်တော့နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေတာတွေကူးဆက်ယောဂါဖြစ်ပွားမှုထိန်းချုပ်နိုင်မှုကာကွယ်ရေးဝန်ကြီးဌာနစေဝင်နဲ့ညွှန်ကြားရေးမှူးရုံးရဲ့စီစဉ်မှုနဲ့နေပြီးတော့တမတော်ဆေးရုံကအထုကူဆရာဝန်တွေခန်းဒီတမတော်ဆေးရုံကအထုကူဆရာဝန်တွေပါတဲ့ကွင်းစင်အဖွဲ့ဗဟိုကကူးဆက်ယောဂါတိုက်ဖြတ်ရေးအဖွဲ့နဲ့ငှက်ဖျားယောဂါတိုက်ဖြတ်ရေးအဖွဲ့သခိုင်းတိုင်းဒေတာကြီးကကူးဆက် ယောဂတိုက်ဖျက်ရေးအဖွဲ့အပြင်ကချင်ပြည်နယ်ကကူးဆက်ဆရာဝန်ကြီးနဲ့တက်မတော်ဆေးဖွဲ့တွေဟာတက်မတော်ရဟတ်ရင်နဲ့ဖြစ်ပွားနေတဲ့ကြေးရွာတွေကိုကွင်းစင်းအဖွဲ့နဲ့ပူးပေါင်းကွင်းစင်းသွားနေကြပြီဖြစ်ပါတယ်။စကိုင်းတိုင်းဒေသကြီးအစိုးရအဖွဲ့ကလည်းအရေးပေါ်ကက်ဘိနက်အစိုးရအဖွဲ့အစည်းအဝေးခေါ်ယူပြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသအတွက်ဘဏ္ဍာငွေကြေးအရေးပေါ်ထောက်ပံ့ပေးပြီးတော့လိုအပ်တဲ့အကူအညီတွေပေးနိုင်မှုစီစဉ်ပေးနေပါတယ်လို့စကိုင်းတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာမြင့်နိုင်ကပြောပါတယ
်။မနေ့ကဆရာတို့နာဂဦးစည်းဖွဲ့ကလည်းဆရာတို့ဖုန်းဆက်တယ်။ငွေကြေးခက်ခဲနေပါတယ်ဆိုဆရာတို့အခုပဲခုနကဆရာတို့ပြင်ပေးတဲ့တိုင်းနဲ့လောလောဆယ်လုံသုံးမှုပြုဖို့နဲ့နောက်လဲခဏချန်ထားပေါ့ကွာ။နောက်လဲပြစ်လိုက်လို့တို့တိန့်တောင်ပနာမနဲ့ဆရာတို့ကွင်းပြုလိုက်ပြီ။စီဝါတွေကအခုလုံးမှာခန်းတိမှာရောက်နေပြီလား။အခုလုံးကဖျားနာနေတော့စာနာရိတ်ခါအတွက်လိုအပ်လိုက်ရင်ဆရာတို့စာနေတင်ဖို့ပဲလုံမှာ
။လမ်းပန်းဆက်သွယ်မှုခက်ခဲလို့နဲ့အဲ့ဒီနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကကူးဆက်ယောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာနောက်ထပ်ယောဂါမပြန့်ပွားရအောင်တရွာနဲ့တရွာကူးတန်းသွာလာခွင့်ကိုထိန်းချုပ်လိုက်ပြီးဖြစ်ပွားနေတဲ့ယောဂါဟာဘလူယောဂါဖြစ်တယ်ဆိုတာသိရှိနိုင်မှုရန်ကုန်တိုင်းမျိုးသားကျန်းမာရေးတပ်ခွဲကမှအရေးပေါ်စစ်ဆေးနေတယ်လို့လည်းစကိုင်းတိုင်းဝန်ကြီးချုပ်ကပြောပါတယ
်။အခု laboratory ကနေပြီးတော့ဘာယောဂါလို့သတ်မှတ်ပြီးတော့ဘယ်လိုကူညီပြီးတော့ဘယ်လိုမပြန့်ပွားအောင်ဆက်ပြီးတော့ဘယ်လိုလှုပ်ဆောင်ရမယ်လို့ပြောလာတဲ့သိလာခဲ့ရင်ဆရာတို့တိုင်းအနေနဲ့အဲ့ဒါကြီးကျက်ပြီးတော့ဆရာတို့လှုပ်သွားမယ်လို့မှန်းထားတယ်။အခုတော့ဆရာတို့ကပတ်မိုးကူညီရုံပဲဒါသမားတို့ပြေးသွားကြပြီသူတို့သွားသူတို့ဆုံးဖြတ်လိမ့်မယ်သူတို့သိလာလိမ့်မယ်ဆရာအနေနဲ့ဒါနည်းနည်းစမ်းကြည့်တဲ့ယောဂါတစ်ခုလို့ပဲဆရာတင်တယ်ကုသယောဂါလေတွေကလာတဲ့ယောဂါလို့ပြောတယ်အဲ့ဘောင်းပေါ့ကွာအခုနာဂကူဝေဂျီတီတာဆိုတာတော်တဲ့တောင်ထဲမှာပူကပ်ပြီးတော့မနေကြပါဘူးဒါတော့ဥမာကလူတိုးလေးရလောက်ဖြစ်နေပြီယောဂါကုသတာတွေကတယောက်နဲ့တယောက်ဝေဝကောင်စားနေနေတဲ့သူတို့ကူးဆက်တယ်ဆိုတာဆရာတော်လေးလန့်သွားတယ်ကွအခုတော့အဲ့မှာတယောက်နဲ့တယောက်မကူးရဘူးလို့ပြောထားပါတယ
်နာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေကူးဆက်ယောဂါဖြစ်ပွားနေတဲ့ကြေးရွာတွေမှာအရေးပေါ်လိုအပ်တဲ့စေဝါအကူအညီတွေနဲ့စားနပ်ရိက္ခာတွေပံ့ပိုးပေးနိုင်အောင်ဝိုင်းဝန်းကူညီပေးနေကြသလိုစနေနေ့မှာတော့အဲ့ဒီကူးဆက်ယောဂါကြောင့်လူအသေးပြောက်ရှိတဲ့သတင်းမကြားရတော့ဘူးလို့နာဂကျောင်းသားလူငယ်များအဖွဲ့ချုပ်ရန်ကုန်ရဲ့အတွင်းရေးမှူးကိုညံထွန်းကပြောပါတယ
်ဒီနေ့တော့ဒီပြောက်ရှင်းတော့ဟာခတ်တူတော့မကြားသေးဘူးနဲ့ဒါပေမဲ့လောလောဆယ်တော့ကြီးရဲ့ကြီးရီရဲ့မှာစစ်ပို့ပို့ထားတာဒီ app ဖြစ်လို့တော့ကျွန်တော်နည်းနည်းဆောင်းကြည့်နေတယ်ခင်ဗျာဒီပံ့ပိုးတဲ့အဖွဲ့အနေနဲ့ဒီခန္တီကနာဂရင်ကျင်းမှုကော်မတီကအဖွဲ့ရဲ့ခန္တီကဒီလူမှုရေးရှေ့ပြီးအဖွဲ့ကြီးတခုပေါ့အဲ့အဖွဲ့နှစ်ဖွဲ့ပူးပေါင်းပြီးတော့မှဒီနေ့လူသုံးကိုပစ္စည်းလေးတွေတခြားလိုအပ်တဲ့စေဝါလေးတွေဒီနေ့တွားလူထိုးပြရတယ်ခင်ဗျာ
စကိုင်းတိုင်းဒေသကြီးနာဂကိုပိုင်အုပ်ချုပ်ခွင့်ရဒေသလဟဲမြို့နယ်ထန်ခေါ်လာမကြေးရွာမှာပြီးခဲ့တဲ့ဇော်လာဇန်ကနေစပြီး15နှစ်ယောက်ကလေးငယ်လေးတွေမှာအဲ့ဒီကူးဆက်ယောဂါစတင်ဖြစ်ပွားပြီးသေဆုံးမှုတွေရှိခဲ့တာပါလဟဲမြို့နယ်အပြင်နန်းညိုမြို့နယ်ဒုံဟီမြို့နယ်ခွဲကကြေးရွာတွေမှာလည်းအဲ့ဒီကူးဆက်ယောဂါဖြစ်ပွားခဲ့ပြီးလူအသေးပြောက်ရှိခဲ့ပါတယ်နောက်ဆုံးသိထားရတဲ့လူအသေးပြောက်စရင်အရာတစ်နှစ်သားအရွယ်ကလေးငယ်ကနေစလို့အသက်64နှစ်အရွယ်လူကြီးအထိအနည်းဆုံး39ဦးအထိသေဆုံးခဲ့တဲ့အတွက်ယောဂါကာကွယ်ထိန်းချုပ်ရေးရဲ့လုပ်ငန်းတွေကိုနေပြည်တော်ပါဝင်တိုင်းဒေသကြီးအစိုးရအတာဝန်ရှိသူတွေကအရေးတကြီးစီစဉ်ဆောင်ရွက်ပေးနေကြပါတယ်ရှင်
။နာဂဒေသမှာဖြစ်နေတဲ့ကူးဆက်ယောဂါနောက်ဆုံးအခြေအနေတွေကိုမတ်စုမွန်ပြောပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာနိုင်ငံကရေပီးသတင်းကိုဆက်ချက်ပါတယ်။ ERI တိုင်းမြို့တချို့မှာဆိုရင်ရေမတ်ထက်ကျော်လွန်ပြီးရေကြီးနေတာကြောင့်ညောင်နှုံးမြို့မှာဆိုရင်ဒီအပိုင်းတွင်စာတင်ကြောင်းတွေအလုံးပိတ်ထားလိုက်ရသလိုလေမြေတွေလည်းရေမြုပ်တာတွေရှိနေပါတယ်။တပ်မတော်ဘက်ကရေပီးတားဆီးလှုပ်ဆောင်ပြတာရှိပေမဲ့ဒေသခံတွေကတော့အရေးပေါ်အစားအသောက်နဲ့ခိုလုံဖို့နေရာလိုအပ်ဆဲပဲလို့ပြောပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကအသေးစိတ်ကိုပြောပြပေးမှာဖြစ်ပါတယ်ဗျာ
ရေဘေးအန္တရာယ်အဝါရောင်အဆင့်သတိပေးထားတဲ့အေယဝတီတိုင်းမှာတော့ဒီအပိုင်းအတွင်းအေယဝတီမြို့ရေကပိုတိုးပြီးတက်လာနိုင်တယ်လို့ပြည်ကြားရေးဝန်ထမ်းကလူမှုမီဒီယာတွေမှာသတင်းထုတ်ပြန်ထားတာပါဟင်းဒရဇလုံနဲ့အင်ကပူမြို့နယ်ဘက်မှာစိုးရင်ရေမတ်ထက်ကျော်လွန်ပြီးနောက်လာမယ့်ရက်တွေမှာနောက်ထပ်လက်မဝက်ကြော်ရေထက်တက်လာနိုင်တယ်လို့သတိပေးထားပါတယ်။အီယာဝတီတိုင်းညောင်တုံးမြို့မှာတော့တောက်ကြညနေပိုင်းတိုင်းတာကျဲအရအီယာဝတီမြို့ရေဟာသတ်မှတ်ထားတဲ့အန်ဒီရေမှတ်24ဖေခွဲရဲ့အထက်26ဖေအထိတက်ခဲ့တာကြောင့်အထူးသဖြင့်မြေနေပိုင်းအရက်မှာလယ်မြေတွေရောတဲအိမ်တွေပါရေမြုပ်နေပြီးဒီရပိုင်းနဲ့ညောင်တုံးတဝိုက်ကစာတင်ကြောင်းအလုံးပိတ်ထားလိုက်ရတယ်လို့ညောင်တုံးမြို့မိမြို့ပါဖြစ်တဲ့ဦးဖုံးမြစ်ကပြောပါတယ်။
တော်တော်တော့မှာတော့ရေကမနစ်ကရေတော့နည်းနည်းကြီးတာပေါ့နော်။နောက်စာတင်ကြောင်းနေရာတော့ပိတ်ထားရတယ်။အိမ်မြုပ်တယ်ဆိုတော့တချို့အိမ်ကြီးကတဲအိမ်လောက်ကြတော့လည်းမြုပ်တာပေါ့ကွာ။မနစ်ကတဲ့ကြွာရွာရဲပူဆိုးတာပေါ့။အနှိမ့်လေကတော့မြုပ်အဲ့ဒီသဘောတော့ရှိတယ်။အခုရေပိုင်းလောက်ကတော့အိမ်သိမ့်နေရင်သူတို့ဆင့်နေပါလိထိုးနေရတော့တချို့လည်းထိုးရင်းနဲ့ရေတက်လာတဲ့သဘောလေးရှိတယ်။အဲ့တော့သူကအဲ့ဒီမှာရှိတဲ့ဖုန်ကြီးကြောင်းလို့လို့ညင်းနေနေရာတွေမှာတော့သွားနေကြရတာပေါ့နော်
ညောင်နှုံးမြို့နယ်တဝိုက်မှာကျေးရွာအုပ်စုပေါင်း54စုရှိပြီး လင်မြေအေက6,900ကျော်ရေမြုပ်နေတယ်လို့စာတင်ကြောင်းပေါင်း93ကြောင်းပိတ်ထားရတယ်လို့ပညာရေးဝန်ကြီးဌာနသတင်းတွေမှာဖော်ပြပါတယ်။ရေကြီးတဲ့တန်ခံနေရတဲ့ရွာအများစုမှာစားရည်တောက်ရည်နေရေးပါအခက်ကြုံနေရတယ်လို့မြို့ကန်အမျိုးသမီးတူဦးကပြောပါတယ်
။သားငါဘာညာရှာတဲ့လူတွေမရဘူး။နေစရာတွေမရှိတော့ဟိုစားဝတ်နေရာအစအနေနဲ့ခက်ခဲသွားတာပေါ့။ဒီလိုနေရာအစမရှိဘူးဆိုတဲ့သဘောမျိုးတွေတောင်ပြည့်နေတယ်။အဲ့တော့ဟိုသူတို့မှဘယ်လိုခေါ်မလဲချက်ဖို့ပြုတ်ဖို့ခင်းနေပါရေမြုပ်သွားတာသူတို့မှတို့အခက်ခဲဖြစ်နေတဲ့ရွာတွေရှိနေလေ
2015ခုမနှစ်တုန်းကမြန်မာနိုင်ငံဟာရေဘေးအန္တရာယ်နဲ့ရင်ဆိုင်ခဲ့ရပြီးပုဂ္ဂလိကစေတနာရှင်လူမှုကယ်ဆယ်ရေးအဖွဲ့တွေကအရေးပေါ်အကူအညီတွေကိုတက်နိုင်သမျှထောက်ပံ့ခဲ့တာပါဒီနေ့မှာတော့တက်မတော်ကရေဘေးတားဆီးရေးလာရောက်လှုပ်ဆောင်တာရှိပေမဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေမလာရောက်နိုင်သေးတာကြောင့်အကူအညီတွေလိုအပ်နေတယ်လို့ဦးဖုံးမြင့်ကပြောပါတယ
်အခုကတော့ဟိုရန်ကုန်တိုင်းတက်ကဆက်တက်ကနေအကူအညီပေးတယ်တားရီဝါရီကိုထပ်ဆင့်မှုဒေအိတူဘာလို့ချဖို့ဒီလိုအားပေးအကူအညီတွေပေါ့နော်ကျန်တဲ့ NGO တွေကတော့မနစ်ကတော့တော်တော်များဒီနေ့ကတော့မလာဘူးမလာဆိုတာကအထက်ပါရေးတဲ့အတန်းဖြစ်နေတော့အဲ့ဒီကိုတွားနေကြပြီထင်တယ်တို့ဒီဘက်ကဟိုအလံတော်တော်နေရေးဘေးဒုက္ခတွေရေးဖို့အကူအညီတော့အဆအပေါက်ပေါ့ဟိုဝေလူချမ်းလို့လည်းအဆင်မပြေ
လောလောဆယ်ရေးဘေးအခြေအနေဟာ ARD နဲ့ဘကိုးတိုင်းတွေမှာအဆိုးဆုံးဖြစ်နေပြီးရေဘေးဒုက္ခသည်တွေအတွက်အစိုးရကရွက်ဖြင့်တဲတွေကူညီပေးနေတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လည်နေရာခြားရာရေးဝန်ကြီးဌာနအရေးပေါ်အဖွဲ့တာဝန်ကျဝန်ထမ်းတို့ကပြောပါတယ
်အခုလောလောဆယ်တော့ဘူးကူ ARD တိုင်းလို့ပြီးတော့ဘကိုးတိုင်းအခုလက်ရှိဟိုဘတ်ဂျက်အရတော့ကျွန်တော်တို့ကအကုန်လုံးပေးနေတာဟိုနော်ရွက်ဖြင့်တဲတွေရောအကုန်လုံးထုတ်ပေးနေတာ
လာမယ့်နှစ်ရက်အတွင်း ARD မြင့်ရေးဆက်မြင့်လာဖွယ်ရှိနေပြီးစိုးရင်ရေမတ်အထက်ဆက်ရှိလာနိုင်တာကြောင့်ညောင်နှုံးမြို့ကန်ဒီစိုးရိမ်နေကြကြောင်းမြို့ကန်အမျိုးသမီးကပြောပါတယ
်အခုကအထက်မှာရေရက်တက်တုံးရေကျရင်တို့လိုနေရာတွေကနောက်ပိုင်းကျနည်းနည်းတော့ထိမယ်နဲ့တူတယ်ဘာလို့ဆိုအထက်ကရေရက်ကျလာမှာကွာအင်းသရတို့ဇလုံတို့ရောက်တာအဲ့ဒီအချိန်ကျရင်တော့ရေရက်အဲ့ဒီကျတော့တော်တက်ပြီအဲ့မှာပင်လေးရလည်းတက်ပြီးတော့ဒီရေရက်ထောက်နေအဲ့အဲ့ဒီအချိန်ကျရင်တော့တော်တော်ဆိုးမယ်အဲ့ဒါကိုဆိုးရင်နည်းနည်းတော့ဆိုးရင်ကြတာပေါ့
မိုးစလဌာနထုတ်ပြန်ချက်အရကပလီပင်လယ်နဲ့ဘင်္ဂလားပင်လယ်အော်မှာမုတ်တုံလေအားကောင်းနေပြီးလာမယ့်နှစ်ရက်အတွင်းစကိုင်းတိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာမိုးပုံများလာနိုင်ပါတယ်ခင်ဗျာ
။အီယာဝရီတိုင်းအတွင်းကရေဘေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုညာဝင်းအောင်ဖျက်ပြသွားတာဖြစ်ပါတယ်။အခုတစ်ခါတော့ဒီကနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုအတိပေးပါရစေခင်ဗျာ။
အရင်စစ်အစိုးရအဆက်ဆက်လက်ထက်ပြည်တွင်းကနေဒီပေါက်ကိုထွက်လာကြတဲ့ဒီမိုကရေစီရဲ့လှုပ်ရှားသူတွေကမြန်မာနိုင်ငံကိုပြောင်းကျင်သူတွေပြည်တော်ဝင်ခွင့်ရဖို့အခက်အခဲမျိုးနဲ့ကြုံနေကြရပါတယ်။ဒီပေါက်ရောက်ဒီမိုကရေစီရဲ့လှုပ်ရှားသူတွေအနေနဲ့အခုလိုဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အခြေမျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်နိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူမဖြစ်နိုင်ပါဘူးလား။ဒီလူတွေရဲ့အတွေ့အကြုံအသိပညာကျွမ်းကျင်မှုတွေကိုပြန်ပြီးအသုံးချခွင့်အသုံးချခံခွင့်ပေးလို့နိုင်ငံအတွက်ဘာများအကျိုးရုပ်သွားနိုင်ပါသလဲစသည်အားဖြင့်အခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောရရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
တော်ရှင်နေကျွန်တော်တို့ရဲ့တိုက်ရိုက်လေလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေခင်ဗျာ။ VOA ကနေစနေညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။အခုတစ်ခါတော့ကလေးတငယ်တွေကိုမိခင်တို့တိုက်ကြွေးတာနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။ကဘာဘွားမိခင်မွေးကင်းစကလေးငယ်89တန်းဟာမွေးပြီးနိုင်ပိုင်းအတွင်းမိခင်တို့မရတာကြောင့်တလအတွင်းသိဆုံးမှုအန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကလေးတငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကတရီပေးထားပါတယ်ဒီလဩဂတ်လ1ရက်နေ့ကနေ9ရက်နေ့အထိကိုကမ္ဘာမိခင်တို့တိုက်ကြွေးရင်သတင်းပတ်ဖြစ်အထိတ်မှတ်ပြုဆင်နွှဲရင်းမွေးကင်းစကလေးငယ်တွေကိုအနည်းဆုံး6လမိခင်တို့တိုက်ကြွေးဖို့ UNICEF နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ကတောင်းဆိုလိုက်ပါတယ်ဒီအကြောင်းကိုတော့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက် Research Line သတင်းပေးပို့တာတော့ကိုမက်ခင်ဖြူထွေးကပြောပြပေးမှာဖြစ်ပါတယ်ဗျာ
မွေးကင်းစကလေးငယ်တွေကိုမွေးပြီးပြီးချင်းပရမနာရီအတွင်းမှာမိခင်တို့တိုက်ကြွေးသင့်တယ်လို့ကုလသမဂ္ဂကလေးငယ်များဆိုင်ရာရန်ပုံငွေအဖွဲ့ UNICEF ကပြောပါတယ်ဒ ဒါကလင်းငယ်အတွက်မဖြစ်မနေလိုအပ်တဲ့အာဟာရဓာတ်ဖြစ်သလိုယောဂဖြစ်ပွားမှုနဲ့သိဆုံးမှုတွေကနေကာကွယ်ပေးနိုင်တဲ့ယောဂခန္ဓာရည်စွမ်းကိုတိဆောက်ပေးရကြပြီးတော့မိခင်နဲ့ကလေးအချာအရေးပြချင်းချင်းဓာတ်ရိုက်တိဆောက်မှုကိုရစေပါတယ်။မွေးမွေးပြင်းချင်းမှာကလင်းငယ်ကိုမိခင်တို့ချက်ချင်းမတိုက်ပဲအချိန်ပိုကြာကြာချားလေပထမတစ်လအတွင်းကလင်းငယ်သိဆုံးနိုင်တဲ့အန္တရာယ်ပိုများလေလေပဲလို့ UNICEF အဖွဲ့ရဲ့အစဉ်ကစားမှဖော်ပြထားပါတယ်။မွေးပြီးပထမ24နာရီဒါမှမဟုတ်အဲ့ဒီထက်ပိုကြာတဲ့အချိန်ကာလအတွင်းကလေးငယ်ကိုမိခင်တို့မတိုက်ဖဲထားတာကကလေးသေဆုံးမှုအန္တရာယ်ကို80ရာခိုင်နှုန်းအထိဖြစ်စေနိုင်တယ်လို့သတိပေးထားပါဗျ။မွေးကင်းစားကနေ6လသားအရွယ်အထိကလေးငယ်တွေကိုတခြားဘာမှမပါဘဲမိခင်တို့တတ်တတ်တိုက်ကျွေးမယ်ဆိုရင်လူအသက်ပေါင်း8သိန်းကျော်ကိုကယ်တင်နိုင်မှာဖြစ်တယ်လို့လည်းအစဉ်ကစားကဖော်ပြပါဗျ။ဒါပေမဲ့ဒီလိုသတင်းအချက်အလက်တွေပြန့်နှံ့မှုနှီးကွေးတာကစိတ်မကောင်းစရာပဲလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါဗျ။မိခင်အသက်ဆက်ဆက်တွေအနေနဲ့သူတို့ရဲ့ကလေးငယ်တွေကိုမိခင်တို့တိုက်ကျွေးနိုင်အောင်ဖေးမကူညီတာအားပေးတာမျိုးတွေလည်းမရကြဘူးလို့ WHO ပြောခွင့်ရ Fadela Chaib ကပြောပါတယ
် The slogan this year is breastfeed anywhere anytime because it's also as I said the role of society to make this possible for mothers who want to breastfeed
ဒီနှစ်အတွက်ကြွေးကြော်သံကအချိန်မရွေးနေရာမရွေးမိခင်တို့တိုက်ကြဖို့ဆိုတာပါဒါဟာဘာကြောင့်လဲဆိုရင်မိခင်တို့တိုက်ကြွေးခြင်းနဲ့မိခင်တွေတို့တိုက်လို့ရအောင်ပတ်ဝန်းကျင်တိုင်းဝိုင်းကကူညီပံ့ပိုးပေးနိုင်ဖို့အတွက်လည်းဖြစ်ပါတယ်ဒီကိစ္စကပြဿနာဟောင်းတစ်ခုပါမိခင်တို့တိုက်ကြွေးတဲ့အတွက်ရရှိတဲ့အကျိုးကျေးဇူးတွေများတာကြောင့်လဲမိခင်တို့တိုက်ကြွေးဖို့ကျမတို့အမြဲတမ်းတိုက်တွန်းပြောနေတာပါမိခင်တို့ဟာကလေးငယ်အတွက်အကောင်းဆုံးအဟာရဖြစ်ပါတယ်
ဥပမာဒီမိခင်တို့တိုက်ချွေးတာကကလင်းငယ်ကိုတော်ယုံဖျားနာမှုတွေမဖြစ်အောင်ကာကွယ်ပေးနိုင်တယ်လို့ချာယိပ်ကပြောပါတယ်။မိခင်တို့ဆိုတဲ့ကလင်းငယ်ဟာညံရီပိုကောင်းပြီးအဝါလုံယောဂအဖြစ်နေတယ်လို့အသက်ကြီးလာတဲ့အခါမှာလဲစီဂျိုယောဂအဖြစ်နေနိုင်ပါတယ်။ကလင်းနှုတ်မဟုတ်ဘူးတွေကိုမဟုတ်မမှန်ဈေးကွက်ရှာရောင်းချနေကြတာတွေကမိခင်တွေကိုဒီကလေးတွေကိုနှုတ်မတိုက်ချင်အောင်တွန်းအားပေးလှုပ်ဆောင်ရကြတယ်လို့ချာယိပ်ကပြောပါတယ
် And what we are not against them producing this kind of milk what we are against is the fact that they promote it
နှုတ်ဘူးတွေထုတ်လုပ်ရောင်းချတာကိုကျမတို့မဆန့်ကျင်ပါဘူးကျမတို့လက်မခံတာကဒီနှုတ်ဘူးတွေဟာမိခင်တို့ရင်းနဲ့အတူတူပဲလို့ဆိုပြီးရောင်းချတာမျိုးကိုပါဒါကလိမ့်တာပါတကယ်တော့မတူပါဘူး
မွေးကင်းစားကလေးငယ်တွေကိုမွေးပြီးပထမနာရီအတွင်းမိခင်တို့တိုက်ကျွေးမှုတွေဟာလွန်ခဲ့တဲ့15နှစ်အတွင်းနှေးပါလာခဲ့ပါတယ်။အသက်9နှစ်အောက်ကလေးငယ်သေဆုံးမှုနှုန်းအမြင့်ဆုံးရှိတဲ့အာဖရိကတိုက်တောင်ပိုင်းဆဟာရာဒေသခံနိုင်ငံနယ်မြေဒေသတွေမှာမွေးကင်းစားကလေးငယ်ဒီမိခင်တို့တိုက်ကျွေးမှုနှုန်းတိုးတက်လာတာမရှိတဲ့အကြောင်းလူထုစစ်တမ်းတွေမှာဖော်ပြနေပါတယ်ရှင်။
မကင်ဖြူတွေပြောပြသွားတာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေစနေညနေခင်းသတင်းတွေကိုဆက်လက်အသံလွှင့်ပေးနေပါတယ်။ကျွန်တော်တို့ VOA ကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့ပတ်စံကဏ္ဍတွေကိုအင်တာနက်ကနေနားဆင်နေတဲ့ဆိုရင်တော့ www.burmese.voanews.com ဆိုတဲ့အင်တာနက်ဆာမျက်နှာမှာပြန်လည်နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းချင်းချုပ်ကိုနန်းလောင်ကအကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းက IS တို့ရဲ့မဟာဗျူဟာကျတဲ့အမခန်နယ်မြေဖြစ်တဲ့မဘစ်မြို့ကိုအာရဗ်နဲ့ကတ်ညွန်ပေါင်းတပ်တွေကလုံးဝနေပါပြန်ပြီးသိမ်းပိုက်လိုက်နိုင်ပြီလို့ဆိုပါတယ်။အာရဗ်နဲ့ကတ်တိုက်ခိုက်ရေးသမားတွေပူးပေါင်းပါဝင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF ကစနေနေ့မှာမဘစ်မြို့ကိုသိမ်းပိုက်ပြီးတော့ကြံနေသေးတဲ့ဂျီဟတ်အစွန်ရောက်သမားတွေကိုတမျိုးလုံးလိုက်လံရှာဖွေနေတယ်လို့ဗြိတိန်အခြေစိုက်ဆီးရီးယားလူအခွင့်ရေးလေ့လာဆောင်ကြည့်ရေးအဖွဲ့ကပြောပါတယ်။SDF တပ်တွေကိုအမေရိကန်လေကြောင်းတပ်တွေကကြောထောင်နောက်ခံပေးထားတာပါ။ဆီးရီးယားနဲ့တူရကီရဲ့နောက်ဆုံးနယ်စပ်ဒေသကနေ IS အစွန်ရောက်တွေကိုအပြေးတိုင်မောင်းထုတ်ဖို့ဆိုတဲ့ရည်မှန်းချက်နဲ့မန်ဘစ်မြို့ကိုပြန်မိထိန်းချုပ်နိုင်ဖို့ပြီးခဲ့တဲ့နလလောက်ကတည်းက SDF တပ်တွေကစတင်လှုပ်ရှားခဲ့တာပါ။မြို့ကိုလုံးဝထိန်းချုပ်ဖို့ဆိုတာအချိန်တစ်ခုပဲလိုတာပါလို့ဆီးရီးယားအခြေစိုက်ကတ်လှုပ်ရှားတက်ကြွသူမူစတာဖာဘာလီက AP သတင်းဌာနကိုပြောပါရယ်။တရုတ်ကမ်းခြေဆောင်ရေရင်6ဆင်းကပိုင်နဲ့အငင်းပွားနေတဲ့အရှိတရုတ်ပင်လယ်ပြင်ကကျွန်းတွေမှာရာပေါင်းများစွာသောတရုတ်ငါးဖန်သင်္ဘောတွေနဲ့အတူကပ်လာတာကိုကန့်ကွက်ဖို့ဂျပန်အာဏာပိုင်တွေကတရုတ်တန်အမတ်ကိုဆင်ငေါ်ခဲ့ပါတယ်။ဂျပန်ထိန်းချုပ်ထားတဲ့ဆန်ဂိုကူကျွန်းတွေတဝိုက်မှာတရုတ်ငါးဖန်သင်္ဘော130နဲ့အတူတရုတ်ကမ်းခြေဆောင်တရရင်တွေကိုဂျပန်ကမ်းခြေဆောင်တပ်တွေကတွေ့ရှိခဲ့ကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ဂျပန်ကဆန်ဂိုကူလို့ခေါ်ပြီးတော့တရုတ်ကဒိုင်ယိုယူလို့ခေါ်တဲ့ကျွန်းကိုတရုတ်ပိုင်ကျွန်းအဖြစ်တရုတ်ကပြောဆိုထားတာဖြစ်ပါတယ်။
တရင်ချင်းရုပ်ကိုနန်းလောင်ချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညနေအစည်းအဝေးထုတ်လို့ရမှုကမတ်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ် VOA American အတန်ညနေခင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါThank you.
This program has come to you from the Voice of America, Washington.